ောင်မျိုးမင်းတို့လူခွင့်ရေးအဖွဲ့တွေကမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့လူရက်ကိုအကြမ်းဖျင်းလွှမ်းခြုံသုံးသပ်ရင်ဘယ်လိုတိုးတက်မှုများတွေ့ရပါသလဲသူတို့မဟုတ်မအောင်မြင်ပဲရက်တက်နေတယ်လို့တွေ့ရပါသလားအဲ့ဒါကိုစပြောပါခင်ဗျာ
ဟုတ်အရင်တော့ဆိုလို့ရှိရင်သမရရဲ့အမိန့်နဲ့ဖွဲ့စည်းပြီးတော့သမရကရွေးချယ်ထားတဲ့သူတွေပဲပါဝင်ထားတဲ့ဟာမျိုးကနေဒီဥပဒေတရားကြားထမ်းပြီးတော့ဒီဥပဒေရဲ့လှုပ်ထုံးလုပ်နည်းအတိုင်းလှုပ်ဆောင်မှုတွေကိုဒီဥပဒေမှာဖော်ပြထားတာဒါကတိုးတက်လာမှုတစ်ချက်ပါဥပဒေမှာပါတဲ့လုပ်ငန်းစဉ်တိုင်းနောက်ထပ်ကော်မရှင်ဝင်တွေကိုရွေးဖို့အတွက်ကဘယ်အချိန်လဲကာလသတ်မှတ်ချက်တိတိကျကျမရှိသေးပါဘူးဒါကဒီဥပဒေထဲမှာလည်းတချို့သောအားနည်းချက်တွေရှိနေတယ်နောက်အခုဒီလိုမျိုးလက်ရှိလှုပ်ထမ်းဆောင်နေတဲ့လူခွင့်ကော်မရှင်ရဲ့လုပ်ပိုင်ခွင့်ထဲမှာဆိုလို့ရှိရင်တော့ထိရောက်တဲ့လုပ်ငန်းစဉ်ဆိုတဲ့ဟာကိုပြနိုင်မှုအတွေ့ရဲလူချီတူဖွဲ့နေပူပေါင်းဆောင်ရွက်မှုတွေမှာပူပေါင်းရမယ်လို့ပြောထားပေမဲ့တကယ်တမ်းပူပေါင်းမှုအားနည်းနေတဲ့အချက်တွေတော့ကျွန်တော်တို့သုံးသပ်မှုတွေ့ရှိရပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ခုနလွှမ်းခြုံသုံးသပ်တဲ့အထက်မှာလူခွင့်ကော်မရှင်ဘက်ကတကယ်အားနည်းချက်ဆိုတာထက်ဥပဒေကိုအကောင့်ထဲမှာဖော်နိုင်သေးတာဥပဒေရဲ့အားနည်းချက်တွေရှိနေတာဆိုတော့မြန်မာနိုင်ငံ legislature ဥပဒေပြုအဖွဲ့စနစ်ပုံမသက်ဆိုင်လို့ထင်ပါတယ်လူခွင့်အဖွဲ့ကိုနိုင်အားနည်းချက်ကတော့လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မဲ့နေရာမှာအားနည်းနေရဆိုတဲ့အချက်ပဲလို့ထင်ပါတယ်ကျွန်တော်ပြောတာဟုတ်ပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျအ
ဲ့တော့ဘယ်လိုအားနည်းချက်တွေရှိနေလဲဆိုတာသိရစေခင်ဗျာအဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာဘယ်လိုအချက်တွေကိုပူးပေါင်းဆောင်ရွက်သင့်တယ်လို့ကောင်းမျိုးမျိုးကထောက်ပြလို့ပါလားခင်ဗျာ
ဒါပထမအဦးဆုံးပြောပြချင်တဲ့အချက်ကတော့မှတ်ပုံတင်ထားတဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပဲပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောမျိုးဖြစ်နေပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီအသေးအဖွဲ့များမှတ်ပုံတင်ဆိုင်ရာဥပဒေကြီးလည်းပြဋ္ဌာန်းထားပါပြီ။အဲ့ဒီဥပဒေမှာဆိုလို့ရှိရင်မှတ်ပုံမတင်လဲမတင်ခွင့်ရှိရဆိုတဲ့အချက်မျိုးပါပါတယ်။အဲ့တော့အဲ့လိုမျိုးဥပဒေပြဋ္ဌာန်းထားပေမဲ့လူခွင့်ကော်မရှင်ကမှတ်ပုံတင်ထားသောအဖွဲ့များနဲ့သာပူးပေါင်းဆောင်ရွက်မယ်ဆိုတာကကျွန်တော်တို့ကိုယ့်ရဲ့လုပ်ပိုင်ခွင့်ကိုကိုယ့်ဘက်ကိုပြန်လဲကတ်တတ်တဲ့သဘောမျိုးဖြစ်နေကြတွေ့ရပါတယ်။ဒါကတော့သူ့ရဲ့လုပ်ပိုင်ခွင့်မှာမှတ်ပုံတင်ထားတဲ့အဖွဲ့တွေနဲ့ပဲလုပ်ဆောင်မယ်ဆိုတဲ့အချက်ပါ။နောက်ထပ်တစ်ခုကတော့တကယ်လူမှုခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းဆိုတဲ့အချက်ကိုကျွန်တော်ချပြခြင်းပါတယ်။အဲတော့လူခွင့်ကော်မရှင်တွေနဲ့လူမှုခြေပြုအဖွဲ့အစည်းတွေခေါ်တဲ့အစည်းအဝေးမျိုးလောက်ကိုပဲအရင်ကတည်းကဆာလို့ရှိရင်တော့ဒီအစည်းအဝေးတွေအခမ်းအနားတွေမှာလာရောက်စကားပြောတာရှိပေမဲ့တကယ်တမ်းအကြံဉာဏ်ဆွေးနွေးနိုင်ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်သဘောထားကိုဖလှယ်နိုင်တဲ့ပုံမှန်အားကောင်းအောင်အကြံပေးနိုင်တဲ့လုပ်ငန်းစဉ်တွေကအခုချိန်ထိအကောင့်ထဲပေါ်လာမရှိနိုင်သေးပါဘူးခင်ဗျ။ဒါကတော့ဒီအပိုင်းမှာအားနည်းချက်လို့ကျွန်တော်ထောက်ပြခြင်းပါတယ်။
ဆိုတော့လူခွင့်ရေးကော်မရှင်ရဲ့တူတက်မှုအဖြစ်နဲ့ကောင်မျိုးမင်းအစိုးရပြောထားတဲ့အထက်မှာအစိုးရခန့်ကြီးပဲမဟုတ်ဖြစ်နေလွတ်လပ်တဲ့ကော်မရှင်အဖွဲ့ဝင်တွေပါဝင်လာတယ်လို့လည်းပြောပါရတယ်။ဆိုတော့ဒီလိုပါဝင်လာခြင်းအဖြစ်ခုနကကောင်မျိုးမင်းတို့ဖြစ်စေခြင်းတဲ့လူအဖွဲ့စီလူမှုအဆိုင်အခြေပြုအဖွဲ့စီနဲ့ဆွေးနွေးမဲ့အလားအလာပုံမကောင်းလာဘူးလားသူတို့မဟုတ်အဲ့လိုဆွေးနွေးနိုင်ဖို့အတွက်အစိုးရခန့်တွေမဟုတ်ဖဲနဲ့လွတ်လပ်တဲ့အဖွဲ့ဝင်ကြီးတွေဖြစ်လာဖို့လိုအပ်နေသလားစသဖြင့်အဲ့ဒါလည်းနောက်ထောက်ပြပါအောင်ခင်ဗျာ
ဟုတ်ပထမအဦးဆုံးဒီဥပဒေထဲမှာဖော်ပြထားတာကတော့သမရအနေဓာတ်ရိုက်ခန့်အပ်တာမဟုတ်တော့ပါဘူးဒါပေမဲ့ဒီလိုမျိုးရွေးချယ်ရေးဘုတ်အဖွဲ့ရှိပါလိမ့်မယ်ဒီရွေးချယ်ဘုတ်အဖွဲ့မှာကျွန်တော်တို့စုစုပေါင်းကျွန်တော်တို့အားလုံး10ယောက်ပါပါတယ်ခင်ဗျာသူရဲ့ဒီဥပဒေတစ်ထပ်မှာဆိုရင်အဲ့ဒီ10ယောက်ထဲမှာဆိုရှင်အများစုကတော့အစိုးရဌာနနဲ့ဆက်ဆိုင်တဲ့ဝန်ကြီးဌာနနဲ့အစိုးရဝန်ထမ်းတွေတက်ပြီးတော့ဒီလူမှုခြေပြုအဖွဲ့ကိုကိုစားပြုတာကတော့2ယောက်ပဲပါပါတယ်။အဲတော့အဲ့ဒီ2ယောက်ကလည်းမှတ်ပုံတင်ထားတဲ့အဖွဲ့စည်းဖြစ်ရမယ်ဆိုတော့ရွေးချယ်ရေးဘုတ်အဖွဲ့မှာကိုယ်တိုင်ကကျွန်တော်တို့လူမှုခြေပြုအဖွဲ့ရဲ့ပါဝင်မှုအားနည်းနေရတွေ့ရတယ်။နောက်တစ်ခါဒီဘုတ်အဖွဲ့ကတင်ပြထားတဲ့အစိုးတင်သွင်းထားတဲ့သူတွေကမှပြန်ပြီးတော့သမရကနေပြန်လဲရွေးချယ်မှာဖြစ်တဲ့အတွက်နောက်ဆုံးရွေးချယ်မှုအာဏာကတော့ကျွန်တော်သမရပဲဖြစ်နေတာဖြစ်နေပါတယ်။တခြားနိုင်ငံဒီမှာကတော့အဲ့လိုမျိုးယူရီချယ်တဲ့နေရာမှာလူမှုခြေပြုဖွဲ့တွေကကိုယ်တိုင်တင်ပြီးတော့အမည်စင်းတင်သွင်းနိုင်တဲ့အချက်တွေအမှဒီလိုမျိုးပုတ်ဖွဲ့ကနေပြန်လဲပြီးတော့ယူရီချယ်ပါတယ်ယူရီချယ်မှုကိုသမရကအတိအမှတ်ပြုရဲ endorsement သဘောမျိုးပဲလုပ်ဆောင်တဲ့အရာမျိုးဖြစ်နေပါတယ်အဲ့တော့ဒီလိုမျိုးယူရီချယ်မှုအပိုင်းကဏ္ဍမှာအားနည်းနေပါတယ်အခက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးယူရီချယ်တင်ရောက်တဲ့အထဲထဲမှာခုနလိုမျိုးဒီလူမှုခြေပြုဖွဲ့တွေနဲ့ကြွမ်းကျင်တဲ့သူတွေပါလာလို့ရှိရင်တော့ကျွန်တော်တို့ကောင်းပါတယ်ဒါမှမဟုတ်လည်းခုနကလက်စိတ်ထိုးပြီးတော့ကြွေးချယ်ပြီးတော့မှသမရရဲ့ဘောနဲ့တင်ပြတဲ့သူတွေပါလာမှဆိုလို့ရှိရင်တော့ဒီကော်မရှင်ရဲ့လွတ်လပ်မှုရဲ့လုပ်ပိုင်ခွင့်ရဲ့ကြီးရမှုရဲ့အပိုင်းမှာတော့ကျွန်တော်တို့အမေခွန်းထုတ်စရာတွေထောက်ပြစရာတွေဖြစ်လာနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့နောက်ပို့ပြီးလက်တွေ့ကြတဲ့အစိတ်ပိုင်းတစ်ခုကိုမေးချင်တာကမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဆိုတာပေါ်ပေါက်လာတဲ့အတွက်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်တဲ့ ိစ္စတွေဘလောက်ယောနေသွားသလဲဥပမာအဖြစ်ဘယ်လိုကိစ္စမှာဖြစ်လူခွင့်ကော်မရှင်ကဝင်ဆွက်ခဲ့လို့အဲ့ဒီကော်မရှင်ကိုတိုင်ကြတာကိုဘယ်လိုအရေးယူဖြစ်ရှင်းလိုက်လို့ဘယ်ကိစ္စအဖြစ်သက်သာမှုရသွားတယ်ဆိုတာမျိုးကိုလည်းဆွတ်ကိုင်းပြနိုင်ပါလားခင်ဗျာ
အဲ့ဒီအချက်ကကျွန်တော်ထောက်ပြရတဲ့ဖြစ်ပါကော်မရှင်ဒီနဲ့လူခွင့်ချိုးဖောက်မှုတိုင်ကြားမှုတွေ300ကျော်ရတယ်လို့ဆက်ဆောင်ရရတယ်လို့ကျွန်တော်တို့သိရအစီအစဉ်ဆောင်မှာတွေ့ရပါတယ်ဒါပေမဲ့တက်နာကအဲ့ဒီအမှုတွေကဘယ်လိုမျိုးမှုတွေလဲအဲ့အရာတွေကိုဘယ်လိုမျိုးဆက်လက်လုပ်ဆောင်တာလဲတုံ့ပြန်မှုပါရှိလဲဘယ်တက်နာအမှုတော့ဖြေရှင်းနိုင်လဲဆိုတဲ့အချက်တွေကိုတိတိကျကျမဖော်ပြထားတဲ့အတင်းကိစ္စကကျွန်တော်တို့ပထမဆုံးကြုံတွေ့ရတဲ့အရာဖြစ်ပါတယ်ကျွန်တော်တို့စုံစမ်းကြည့်ရမှာသူရဲ့တာဝန်တိုင်းလူခွေချုပ်ပေါ်မှုသတ်နိုင်ရင်သက်ဆိုင်ရာဝန်ကြီးဌာနနဲ့အစိုးရဌာနကိုလက်ပြောင်းပြီးတော့လိုအပ်တယ်လို့ဆောင်ရွက်ဖို့အတွက်သူပြောပေမဲ့တကယ်တမ်းဘယ်လောက်ထိဆောင်ရွက်လဲဘယ်လောက်ထိထိရောက်တဲ့အရေးအမူရရှိလဲဆိုတာကိုကျွန်တော်သိပြီးတော့မတွေ့ရဘူးခင်ဗျအဲ့တော့လူတို့ကပထမဦးဆုံးလူခွေချုပ်ပေါ်မှုတိုင်ကြားနိုင်တဲ့လူခွေပေါ်မရှင်ဆိုပြီးတော့တိုင်ကြားလာပြီးမဲ့အဲ့ဒီအပေါင်းထဲပေါ်နိုင်တဲ့ဟာတွေထိရောက်တဲ့အရေးအမူနောက်ဆက်တဲ့အဖြစ်အပျက်တွေမရှိတဲ့ခါမှာတချို့လူတွေကအယုံကြည်နေတာပါပဲဟုတ်လားသူ့လိုချင်တယ်ပါသူ့မှာလည်းဆိုတဲ့တော့ဖြစ်လာတယ်ဘလို့ဖြစ်နေလဲဆိုတာမသိရတဲ့တင်တဲ့သူတွေပါလဲသူ့ချင်တယောက်ဆိုတာမသိရတဲ့အတွက်ကော်မရှင်ပေါ်မှာအယုံကြည်မှုပဲကိစ္စမျိုးတွေလည်းနောက်ဆက်တွဲဖြစ်ပေါ်လာတာတွေ့ရပါတယ
်နောက်တစ်ခုကကိုအောင်မျိုးမင်းတို့ကဒီလိုလူခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်ချက်ကိုစမ်းစစ်သုံးသပ်ကြတဲ့နေရာမှာသူတို့ကော်မရှင်ဝင်နေတဲ့တွဲဆုံညှိနှိုင်းမှုရောလုခဲ့ပါလားခင်ဗျာဒီအစည်းအဝေးခန်းစားအတွက်
โอเคดีซิงค์ก็ ANNI look core ASEAN Asia Missionary Human Commission ตัวเนี้ยอภิธานี่ลึกมาဖြစ်ပါတယ်သူတို့ဒီเนี่ย commission นี่ကို ASEAN ที่ဒီ Mego นี่ meet ပြီးတော့သူ Mego meet ပြီးတော့ဒါတွေသူတို့ main ညနေရှိပါတယ်လူချင်းတိုင်းရဲ့တွေ့တာမရှိပါဘူးခင်ဗျာ
Now ဒီအစီအရင်ခန်းစားထဲမှာမြန်မာလူခွင့်ကော်မရှင်ကဘာလုပ်သင့်ပါတယ်ဘယ်လိုလုပ်ရင်ဖြင့်ကောင်းလိမ့်မယ်ဆိုတဲ့ recommendations for ထောက်ခံတင်ပြချက်တွေရောပါပါသလားဘယ်ဟာတွေကိုအဓိကထောက်ခံတင်ပြပါစေခင်ဗျာ
အဓိကတင်ပြတဲ့အချက်ကတော့ဒီလူခွင့်ရေးကိစ္စကိုသက်တည်နားလည်ပြီးတော့ဒီကိုရဲ့လုပ်ပိုင်းမျိုးတတိယရောက်လုပ်နိုင်တဲ့လူခွင့်ကော်မရှင်တွေကိုရွေးချယ်ဖို့အတွက်ကျွန်တော်တိုက်တွန်းထားပါတယ်နောက်ထပ်တစ်ခုကတော့ဒီဥပဒေထဲမှာဒီလူခွင့်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့တန်တတ်မှုသဘောနဲ့တည်ရောက်နေတာရှိပါတယ်။ဥပမာဒီတရားရင်ဆိုင်ရတဲ့အမှုမျိုးတရားစီရင်ပြီးတဲ့အမှုမျိုးဆိုလို့ရှိရင်တော့လူ့ဖိကော်မရှင်နဲ့ဆိုင်မှုဆိုတဲ့သဘောမျိုးဖြစ်ပါတယ်။တစ်ခါကကြည့်မယ်ဆိုရင်တော့ဒါတရားရေးဆိုင်ရာလွတ်လပ်ခွင့်ကိုလွတ်လပ်ခွင့်ပေးထားတဲ့သဘောမျိုးတည်ရောက်ပြီးမဲ့တစ်ခါမှာကျွန်တော်တို့တရားကျွန်တော်မြန်မာနိုင်ငံအနေထားဆိုရင်တရားရေးဆိုင်ရာမှာလူ့ခွင့်ချိုးဖောက်နေတဲ့အခြေအနေမျိုးဖြစ်ပါတယ်။တဲ့ဒီမရှိဘဲနဲ့အမိချမှတ်တာခိုင်လုံမှုမရှိဘဲနဲ့မိချမှတ်တာတက္ကသိုလ်မှာတရားရေးမှန်တိုင်းကိုဆွဲဆုံးပြီးတော့ဒီလိုမျိုးတစ်ခါညီမလေးပြောဆုံးပြေဆုံးချက်တာအပြင်မှာတရားရေးဆိုင်လူခွင့်ချုပ်ဖောက်ဖြစ်ပါတယ်အဲ့လိုမျိုးအမှုမျိုးတွေကိုမကင်တွယ်ခွင့်မရှိဘူးဆိုရယ်သတ်မှတ်ချက်ကတရားရေးမှန်တိုင်းကိုအကန့်အသတ်ဖြစ်နေတယ်နောက်တစ်ခါတစ်ချက်တရားကသွားရောက်ဆွဲမှုတွေအဲ့အကန့်အသတ်ဖြစ်ရရှိပါတယ်မှာကျွန်တော်တို့တော့မယ်လို့ရှိရင်ကျွန်တော်ကျူတင်ပြီးတော့အတိအပြီးတော့တဲ့အခါမှာအမှန်တကယ်သတင်းတွေမရနိုင်တဲ့အရာမျိုးဖြစ်လာတယ်။တချို့အစိုးရကစိတ်တန်းလို့ဝယ်ချလို့တတ်မှတ်ရင်လူကဒါကိုမီဒီယာရှိသူကန့်သက်ချက်ရှိပါတယ်။အဲ့တော့အဲ့လိုကန့်သက်ချက်တွေကိုအားလုံးရုပ်သိမ်းပြီးတော့လူခွေကော်မရှင်ထိရောက်တဲ့စုံစမ်းမှုဖြစ်လာဖို့အတွက်အကန့်သက်တွေအားလုံးကဲပြီးလို့ကျွန်တော်တောင်းဆိုပါတယ်။အခုကျွန်တော်တောင်းဆိုတဲ့အချက်ကတော့ဒီလိုမျိုးတင်စီတဲ့အဖြစ်တွေကိုကျွန်တော်တို့ဒီဒီလိုလို့တော့အပါဝင်เนาะလွတ်တော်တွေကအစာအတိပေးဖို့ရယ်သူတို့ကိုပုံမှန်တင်ပြဖို့ရယ်နောက်တစ်ခါလူလူဖြည့်ဖြည့်အဖွဲ့တွေကိုလည်းပုံမှန်နဲ့ကျွန်တော်တို့အတိတ်ပဲရှိရှိနဲ့တွေးဆမှုတွေဒီဟာနဲ့ပတ်သက်ပြီးလှုပ်ဆောင်မှုတွေကိုတင်ပြကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးတဲ့အရာမျိုးဒီထက်ပိုမှုပြီးတော့အတိတ်နဲ့ပြည့်စုံတဲ့တွေးဆမှုအိုင်မျိုးတွေလှုပ်ဆောင်ပြီးဖို့ကျွန်တော်တိုက်တွန်းထားပါတယ
်ဒီအစဉ်ခန္ဓာဟာဒုတိယအကြိမ်မြောက်လုပ်တဲ့အစဉ်ခန္ဓာလို့သိရပါတယ်ပထမအစဉ်ခန္ဓာတော့ကအဲ့လိုအလားတူထောက်ခံတင်ပြခဲ့တဲ့ recommendations တွေကိုလူခွင့်ကော်မရှင်မြန်မာနိုင်ငံအနေနဲ့လိုက်နာပြုပြင်တာတွေရှိပါသလားခင်ဗျာ
ဒီတွေ့လှုပ်ဆောင်မှုတချို့တွေတွေ့လာတာရှိပါတယ်ဥပမာလူခွင့်နဲ့ပတ်သက်ပြီးတော့ဒီပညာပေးတဲ့အနေနဲ့ဒီလူခွင့်ကျင်းနာစာရင်းဘာသာတက်ဒီလှုပ်ဆောင်မှုတွေတော်တော်များမြန်မာနိုင်ငံလက်မှတ်ထိုးတဲ့နည်းဆိုတဲ့ဒီကစားချက်တွေလည်လာရည်တော့သူတို့ဆုံးမရှိပါဘူး။ဒါပေမဲ့သူတို့ရဲ့ commission အမှားလို့ဆောင်မှုဖြစ်ပြီးတော့တကယ်ကတိကျမှန်ကန်ပြီးတော့တော့အချက်လက်ပြည့်စုံတဲ့တည်နေကိုလူလူချင်းပြဖွဲ့ရတာလေဒါမှမဟုတ်ဒီလေးချပြတဲ့ဒီစနစ် program ကတော့ရန်ကြီးအရောက်တိတ်ကမလေးဖြစ်ပါဘူးခင်ဗျ
။ဟုတ်ကဲ့နောက်ဆုံးမိကျင်တဲ့မိကုံကတော့ ကိုအောင်မျိုးမင်းတို့အနေနဲ့လည်းမြန်မာနိုင်ငံထဲကိုပြန်သွားပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေတွေ့တဲ့အောင်ဆောင်ရွက်နေကြတာဖြစ်ပါတယ်ဆိုတော့ကိုအောင်မျိုးမင်းတို့အဖွဲ့အစည်းရဲ့ဆောင်ရွက်မှုကြောင့်ရောမြန်မာနိုင်ငံလူခွင့်ရေးအခြေအနေဘလောက်တိုးတက်လာသလဲဆိုတာလည်းပြန်ဆန်းစစ်ပါအောင
်ကျွန်တော်တို့အတိအကျကတော့လူထုအခြေဖြစ်တဲ့နော်ဒေတာရရရတဲ့စီးပွားပြီးလူခွင့်ရေးအစည်းအဝေးလုပ်ပါတယ်အဲ့နေရာမျိုးမှာတော့ဒီလူထုတွေဒီလူခွင့်ရေးအကြောင်းစိတ်ဝင်စားတဲ့အတွက်ဒါတွေအလေးထားတဲ့အပိုင်းတွေကျွန်တော်များလာတွေ့ရတယ်နောက်တစ်ခုကတော့ကိုယ်အရေးအရာတွေနဲ့ကိစ္စနဲ့ပတ်စုပေါင်းလုပ်ဆောင်နိုင်မှုအတွက်ဒီ forum တွေကျွန်တော်တို့တွေ့ဆုံပွဲတွေနောက်တစ်ခါအစိုးရကိုသူ့ရဲ့လူလားကြေတောင်းဆိုတဲ့အစီအစဉ်ထိတော့လုပ်နိုင်ပါတယ်လူထုဘက်ကတော့ကျွန်တော်တို့ကျွန်တော်လုပ်နိုင်တယ်လို့ပြောပေးတယ်အစိုးရရဲ့လက်ရောမှုအပိုင်းမှာတော့ကျွန်တော်တို့သိအားအားမလို့အားမရဖြစ်နေတော့မှာပဲဘာဖြစ်လဲဆိုတော့ကျွန်တော်တင်ပြတဲ့အချက်တွေကိုလက်ခံပြီးနေထိရောက်တဲ့အကောင့်ထဲပုံမှုတွေအားနေနေလို့မဲ့တစ်ခါကကျွန်တော်တို့ကိုခွင့်ပြုထားပေမဲ့ကျွန်တော်တို့တကယ်လို့လားတဲ့ပြည်ပြင်ပြောင်းလဲမှုကိုလုပ်တဲ့နေရာမှာတော့အစိုးရကနောက်တွန့်နေတဲ့အရာမျိုးရှိနေတဲ့အတွက်အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့အားနေနေမှာပဲဆက်လက်လှုပ်ဆောင်မှုအများကြီးလိုအပ်နေတော့မှာပဲခင်ဗျာ